လူခွေကော်မရှင်ကိုလူခွေလှူရှားသူတွေလူခွေဘာသာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ဖွဲ့စည်းဖို့ပါဝင်ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးမြန်မာနိုင်ငံလူခွေကော်မရှင်ကိုပြင်ဆင်ဖွဲ့စည်းဖို့ MNHRC Reform Working Group လို့ခေါ်တဲ့လူခွေကော်မရှင်ပြင်ဆင်ရေးလူမှုအဖွဲ့အစည်းများရဲ့လုပ်ငန်းအဖွဲ့ကနေတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ဘက်ကတော့ရှိနေတဲ့လူခွေကော်မရှင်ဥပဒေကိုပြင်ဆင်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညီနိုင်ဆောင်ရွက်နေတယ်လို့ပြောပါတယ်အပြည့်စုံကိုတော့မမေခါကတင်ပြပို့ထားပါတယ်ခင်ဗျာ
လူခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာကိုပြောင်စုလွှတ်တော်ကတင်သွင်းပြီးနောက်တနေ့မှာပဲအရက်ဖက်အဖွဲ့အစည်းတွေရဲ့အခုလိုတိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်လက်ရှိရှိနေတဲ့ကော်မရှင်အဖွဲ့ဝင်တွေဟာလည်းလာမယ့်စက်တင်ဘာလမှာတက်တန်းကုန်တော့မှာမို့အသက်ရွေးမဲ့ကော်မရှင်နဲ့ပတ်သက်ပြီးရွေးချယ်ရမှာပွင့်လင်းမြင်သာဖို့ကော်မရှင်ဝင်သစ်တွေထဲမှာနိုင်ငံတကာလူခွင့်ရေးကိုနားလည်တက်ကြွသူတွေပါဝင်ဖို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကလိုလားနေတာဖြစ်ပါတယ်ဒါကြောင့်လက်ရှိရှိနေတဲ့ကော်မရှင်ဥပဒေကိုပြင်ဆင်ပြီးအဖွဲ့ဝင်သတ်မှတ်ရွေးချယ်မှုပြန်လုပ်ဖို့ညီညာချင်းမြန်မာကဥအောင်မျိုးမင်းကပြောပါတယ်လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်း24ဘွဲ့ပါလုပ်ငန်းအဖွဲ့ထဲမှာညီညာချင်းမြန်မာအဖွဲ့လည်းအပါအဝင်ပါ
အလွာတော်မှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ရေးကော်မရှင်ဥပဒေကိုပါသွားပြီးမူတည်နေတယ်ကိုယ်ကိုအားကောင်းပြီးအလွှာဆုံတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်တိုင်းရင်းသားတွေလည်းပါဝင်မယ်လူငယ်တွေလည်းပါဝင်ပြီးတော့နောက်ထပ်ကျွမ်းတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမ္မတကခန့်အပ်တဲ့ဟာမျိုးရှိတယ်ဒါပေမဲ့အဲရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာထုံးနဲ့ရွေးချယ်မယ်ဆိုတာကိုလည်းအတိပေးတာမရှိဘူးဘလိုမျိုးဆိုင်ရင်လည်းကျွေးမှာလဲသူတို့တွေကဘလိုလူမျိုးတွေကိုလူမင်းလေးလုပ်လဲအဆိုပြုလဲဆိုတာကိုပြည်သူလူထုကပွင့်လင်းမြင်စွာသိရှိမှဝိုင်းဝန်းအကြံပြုလို့ရမှာရှိတယ်။ဒါပေမဲ့ဒီဥပဒေထဲမှာအဲ့ဒီအချက်တွေကအဓိကထအနေနဲ့မပါဘဲနဲ့အားနည်းချက်တွေရှိနေတယ်။ဟိုဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလုပ်ရမှာဖြစ်ပါတယ်
။ဒီစဲကော်မရှင်ဥပဒေအရရွေးချယ်ရေးဘုတ်အဖွဲ့ကသမရထံကိုကော်မရှင်အဖွဲ့ဝင်လောင်း30ဦးအမည်စင်းတင်သွင်းရပြီးသမရကအမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတွေနဲ့ညှိနှိုင်းတိုင်ပင်ပြီးအဖွဲ့ဝင်9ဦးကနေ15ဦးအထိရွေးချယ်ကဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌယာစုတွေကိုတာဝန်ပေးခန့်အပ်တာဖြစ်ပါတယ်။ကော်မရှင်အဖွဲ့ဝင်တွေရဲ့တက်တန်းဟာ9နှစ်ဖြစ်ပြီးအများဆုံးတက်တန်း2ကြိမ်ခန့်ဆောင်နိုင်ပါတယ်။လက်ရှိမှာကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ပေးရတဲ့ပုံအဖွဲ့ကဘလို့စီမင်းတွင်နဲ့ရွေးချယ်တယ်လို့ဆိုတာတိတိကျကျမသိရတယ်လို့အစိုးရဝန်ကြီးဌာနအများစုကရွေးချယ်ကြတာမို့လွတ်လပ်မှုအားနည်းတယ်လို့လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကဥအောင်စောဦးကဆိုပါတယ
်ဥပဒေမှာပထမဆုံးအချက်ဖြစ်တဲ့ selection ပုံပေါ်ကဒီက selection ပုံမှာပါနေတဲ့လူတွေကဒီလိုဒီလေးဝင်ကြီးပါတယ်ရှင်းလေးချိုးရောက်ပါလူတွေပါတယ်မြန်မာနိုင်ငံမျိုးစုကြီးအဖွဲ့ချက်အဲ့လိုဟာမျိုးတွေပါတဲ့ဟာတော့ဒါကမှမရှိမြန်မာမျိုးနိုင်ငံလူခွေအချိုးပေါက်ဆုံးဖြစ်တဲ့ဒီလေးဝင်ကြီးဌာနအဲ့ဆက်မှာပါတယ်။ပါနေတော့ကျွန်တော်တို့က selection ဘုတ်ကိုအရင်တောင်းပြင်ချင်တယ်။အဲ့လူခွေကော်မရှင်နာတွေမှာပါလာမဲ့လူတွေကို criteria သတ်မှတ်တဲ့နေရာမှာဒီကတော့လူခွေရေး level ထဲမှာကျွမ်းကျင်လုပ်နေတဲ့လူတွေပါမယ်ဗျာ။ကျွန်တော်တို့လူခွေအချိုးပေါက်တဲ့အားမျိုးတွေဖြစ်တဲ့ဝန်ထမ်းအောင်တွေကိုခန့်လာမှုပဲနဲ့လူခွေကိုသိတဲ့အဖွဲ့အစည်းတွေကလူတွေပါလာမယ်။ဒီအရာမျိုးကိုကျွန်တော်တို့ကဖြစ်စေချင်တာပါလေ။အဲ့ပုံတစ်ခုရမှာပါလို့ကျွန်တော်ကြောင်းနေတာဥပဒေမှာပါတဲ့သူကစံနှုန်းသတ်မှတ်ချက်ချက်ချင်းကိုကျွန်တော်တို့ကြောင်းဖို့လှုပ်ထားပြီးပါလေ။အကြခင်မှာကျွန်တော်တို့လွတ်တော်မှာသွားပြီးသားပါပုံပြစီလုပ်ဖို့ရှိပ
ါလေ။ရရှိတည်တဲ့ကော်မရှင်မှာပါဝင်နေတဲ့လူခွေကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့ကော်မရှင်ဘက်ကတည်တဲ့ဥပဒေကိုပြင်ဆင်ဖို့လှုပ်ဆောင်နေတယ်လို့သူကတော့ဆိုပါလေ
။ UNDP ရဲ့အကူအညီထောက်ပံ့မှုနဲ့ဥပဒေပညာရှင်နှစ်ယောက်ကိုဖိတ်ခေါ်ပြီးတော့ကျွန်တော်တို့အလုံးစုံဆွေးနွေးပွဲကြီးကျွန်တော်တို့လုပ်ပါတယ်ဗျ။အခြေအဆိုအဖွဲ့အစည်းတွေနဲ့ပြီးကြားတွေ့ဆုံညီနိုင်ပါတယ်ဗျ။တော့ကျွန်တော်တို့မပါဘဲနဲ့လေအဲ့ဒီနိုင်ငံများကဥပဒေပညာရှင်နှစ်ယောက်ကပြည်စုံတွေနဲ့သူတို့ကသူတို့လွတ်လပ်လပ်ဆွေးနွေးကြပါတယ်ဗျ။ဒီဥပဒေပြင်ဆင်ရေးပေါ့နော်။ဒီလိုသူတို့ဆွေးနွေးပြီးတော့မှဥပဒေရဲ့ဘယ်အချက်တွေကိုပြင်လဲဆိုပြီးမှဟိုဇယားကြီးနဲ့ကျွန်တော်တို့အဖြေတစ်ခုထွက်လာတာပေါ့နော်။လက်ရှိအချိန်မှာတော့ရှေ့တွေကျုပ်ကျို့ကျွန်တော်တင်ပြထားတဲ့အခြေအနေရှိပါတယ
်အရက်ဖက်အဖွဲ့အစည်း24ဘွဲ့ကပူးပေါင်းထုတ်ပြန်ထားတဲ့အဲ့ဒီထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုလွတ်လပ်ပြီးအမိခိုးကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိရှိရွေးချယ်နိုင်ပြီးနိုင်ငံတကာကလက်ခံထားတဲ့အခြေခံမှုတွေနဲ့အညီလူ့အခွင့်အရေးကိစ္စတွေကိုကန့်ကွက်ဖြေရှင်းနိုင်တဲ့ကော်မရှင်ဖြစ်ဖို့ပြည်သူလူထုကိုမျက်နှာမူတဲ့ကော်မရှင်တရက်ဖြစ်လာစေဖို့အတွက်လက်ရှိတည်ဆဲဥပဒေကိုအမြန်ဆုံးပြုရင်ကြောင်းလဲဖို့လိုအပ်နေတယ်လို့ဖော်ပြပါရှိထားပါတယ်ရှင်